ကဘာမကျေတွေ့မြမပြည်ကြီးရှိနေဖို့အတွက်ကျွန်တော်တို့နိုင်ငံတော်သချင်းကဖော်ပြထားတာကိုတွေ့ကြရပါလိမ့်မယ်အထူးသဖြင့်လွတ်လပ်ရေးခေါင်းဆောင်များရဲ့အမျှော်မြင်ကြီးမှုကိုပြတ်တာတဲ့နိုင်ငံတော်သချင်းရဲ့ခြေစင်းပိုက်ဟာနိုင်ငံသားတိုင်းလိုက်နာထိမ့်သိမ်းဆောင်ရှောက်ရမယ်အချက်လက်တွေကိုဖော်ညွှန်းထားပါတယ်ဒါပေမဲ့မြန်မာနိုင်ငံကိုအာဏာရှင်စနစ်စတင်အသက်သွင်းလိုက်တဲ့အချိန်မှာတော့နိ နဲ့တချင်းတို့ဖြစ်လာပါပြီနိုင်ငံသားတိုင်းဟာနိုင်ငံတော်တချင်းရဲ့ခြေစင်းပိုင်မှာပါတဲ့တရားမျှတခြင်းလွတ်လပ်ခြင်းနိုင်ငံသားအလုံးစိတ်နှလုံးငြိမ်းချမ်းခြင်းအခွင့်အရေးတူညီမျှတပြီးဝါဒဖြူစင်တဲ့နိုင်ငံဖြစ်ချင်းဆိုတာတွေဟာပြည်ထောင်စုမြန်မာနိုင်ငံရဲ့အမွေအနှစ်အစစ်တွေပဲဖြစ်ပါတယ်အဲ့ဒီအမွေအနှစ်တွေကိုထိမ့်သိမ့်ရှောက်ရှောက်နိုင်မှကဘာမကြည်သေး၍မြန်မာပြည်ကြီးတည်ရှိနေမှာပဲဖြစ်ပါတယ်ကဘာမကြည်မြန်မာပြည်ကြီးဖြစ်ဖို့အတွက်လွတ်လပ်တဲ့မီဒီယာစနစ်တစ်ခုရှိရမယ်အကြောင်းကိုကျွန်တော်တင်ပြနေတာပဲဖြစ်ပါတယ်ပြီးခဲ့တဲ့အပတ်တွေကိုပြန်ပြီးကြည့်လိုက်မယ်ဆိုရင်နှစ်ပေါင်း50အတွင်းအစိုးရမီဒီယာရဲ့အာဘော်ဒီအဲ့ဒီနောက်ပိုင်းမှာထွန်းကားလာတဲ့ပုဂ္ဂလိကစာနယ်ဇင်းသတင်းမီဒီယာရဲ့အာဘော်ဒီကိုကျွန်တော်နှိုင်းယှဉ်ပြီးတင်ပြနေခဲ့တာဖြစ်ပါတယ်အဲ့ဒါလို့နှိုင်းယှဉ်ပြီးတင်ပြတဲ့အခါတိုင်းကျွန်တော်ထပ်ပြီးသတိပေးချင်တာကတော့ကျွန်တော်တို့နိုင်ငံမှာလွတ်လပ်တဲ့မီဒီယာစနစ်တစ်ခုမရှိသေးဘူးဆိုတာပါပဲလွတ်လပ်တဲ့မီဒီယာစနစ်မဖြစ်နိုင်သေးတဲ့အကြောင်းရင်းကိုရှာကြည့်တော့အချက်၃ချက်ကိုကျွန်တော်တွတ်တွေ့ပါတယ်ပထမအချက်ကတော့မီဒီယာလွတ်လပ်ခွင့်ဥပဒေတွေအခိုင်အမာမရှိသေးတာပဲဖြစ်ပါတယ်ဒုတိယအချက်ကတော့မြန်မာပြည်မှာရှိနေတဲ့မီဒီယာအများစုပိုင်ရှင်တွေဟာအာဏာလက်ဝဲရှိသူတွေနဲ့မကင်းရမကင်းကြောင်းပုံကိုယ်တွေဖြစ်နေတာကိုတွေ့ရပါတယ်တတိယအချက်ကတော့မီဒီယာတွေဟာကြော်ညာကိုပဲအကူပြီးရက်တည်နေရတဲ့အတွက်ဖြစ်ပါတယ်2010ခုနှစ်နောက်ပိုင်းမီဒီယာတွေဟာအရင်ကထက်ပိုပြီးလွတ်လပ်ခွင့်ရလာပါတယ်။တနည်းအားဖြင့်ပြောရရင်အစိုးရမီဒီယာမဟုတ်တဲ့ပုဂ္ဂလိကမီဒီယာတွေဟာပိုပြီးလွတ်လပ်ခွင့်ရလာတယ်လို့ကျွန်တော်တို့ပြောရပါလိမ့်မယ်။သို့တော်ညာလဲအဲ့ဒီပုဂ္ဂလိကမီဒီယာတွေရဲ့လွတ်လပ်ခွင့်ကိုပြန်ပြီးဆန့်စစ်ကြည့်လိုက်မယ်ဆိုရင်အဲ့ဒီမီဒီယာတွေကိုပိုင်ဆိုင်သူတွေအများစုဟာစစ်အစိုးရခေတ်ကချမ်းသာကြွားခဲ့သူတွေအများစုဖြစ်နေတာကိုတွေ့ရပါလိမ့်မယ်။ဒီနေရာမှာချင်းချက်နေနဲ့ကိုယ့်ရဲ့ရိုးရိုးသားသားရရှိတဲ့ဝင်ငွေတွေနဲ့မီဒီယာထူထောင်ထားသူတွေလည်းရှိနေပါတယ်။ဒါပေမဲ့အများစုဟာစစ်ဆွေးရခက်ကအဆိုးရနဲ့ပူပေါင်းပြီးချမ်းသာလာတဲ့တတိယတွေကထူထောင်ထားတဲ့မီဒီယာတွေဒါမှမဟုတ်စစ်ဆွေးရခက်ကယာရုကြီးကြီးရပ်ယူထားတဲ့ပုံကိုယ်တွေရဲ့အတိုင်းဝိုင်းတွေသူတို့ရဲ့မိသားစုတွေကထူထောင်ထားတဲ့မီဒီယာတွေဆိုတာကိုသတိပြုကြရပါလိမ့်မယ်။ဒါကြောင့်ဒီကနေ့ Channel 3သတင်းစာတွေဟာအရင်ကထက်အများကြီးထွန်းကားလာပြီးဆိုပေမဲ့လည်းအဲ့ဒီ Channel သတင်းစာတွေရဲ့နောက်ကွယ်မှာဘယ်သူတွေရှိနေတယ်ဆိုတာကိုကျွန်တော်တို့စမ်းစစ်ကြည့်ဖို့လိုပါလိမ့်မယ်။ဒါဟာကျွန်တော်တို့တိုင်းပြည်ရဲ့လက်တွေ့အခြေအနေပါပဲ။အဲ့ဒီနောက်ကွယ်မှာရှိတဲ့သူတွေဟာ Channel တွေသတင်းစာတွေကိုကြိုးကန်ထားခြင်းရှိမရှိဆိုတာကိုလေ့လာစမ်းစစ်ဖို့အတွက်ကျွန်တော်တင်ပြနေတာဖြစ်ပါတယ်။အဲ့ဒါလို့ကြိုးကန်ထားခြင်းရှိတဲ့ Channel သတင်းစာများနဲ့ကြိုးကန်ထားခြင်းမရှိတဲ့ Channel သတင်းစာတွေကိုလည်းအချိန်တစ်ခုမှာခွဲခွဲခြားခြားသိမြင်လာကြပါလိမ့်မယ်။တကယ်တမ်းကမ္ဘာမကြီးမြန်မာပြည်ကြီးဖြစ်ဖို့အတွက်လွတ်လပ်တဲ့မီဒီယာစနစ်ကိုထူထောင်မယ်ဆိုရင်Channel ပိုင်ရှင်တွေနဲ့ Editor ချုပ်တွေရဲ့ဂျမ်းမှာတီးကြလွတ်လပ်ပိုင်ခွင့်တွေလည်းရှိဖို့လိုပါလိမ့်မယ်။ယနေ့အချိန်မှာတော့ Channel သတင်းစာတွေရဲ့အဓိကအခက်အခဲပြဿနာကရေရှည်ရပ်တည်နိုင်မှုပဲဖြစ်ပါတယ်။ဒါဟာစီးပွားရေးနဲ့ဆက်ဆက်နေပါတယ်။အဲ့ဒီ Channel သတင်းစာတွေရဲ့ရေရှည်ရပ်တည်နိုင်မှုအတွက်ပတ်စံရဖို့လိုပါတယ်။ကျွန်တော်တို့နိုင်ငံမှာတော့ကြော်ညာရဖို့အဓိကအရေးကြီးပါတယ်။ကြော်ညာဟာပတ်စံရပါတယ်။စောင့်ရင်များများထွက်ဖို့အတွက်ကြော်ညာများများရဖို့ကအဓိကအရေးကြီးနေတဲ့မီဒီယာစနစ်ကြီးဟာလူဖွဲ့စည်းကိုဘယ်လောက်အကျိုးပြုနိုင်မလဲဆိုတာကိုလည်းတော်တော်စဉ်းစားစရာကောင်းနေပါတယ်။ဆောင်ရင်များများရိုက်ပြီးကြော်ညာမရဘူးဆိုရင်အဲ့ဒီဂျာနယ်ဟာရှုံးပါတယ်။စက်ကူစင်းတို့မြင့်တက်နေတဲ့အတွက်စက်ကူများများကုန်လေသတင်းစာတွေဂျာနယ်တွေကရှုံးလေလေပဲဖြစ်ပါတယ်။ဒါကြောင့်ပြန်ပြီးချုပ်လိုက်မယ်ဆိုရင်လွတ်လပ်တဲ့မီဒီယာစနစ်တစ်ခုဖြစ်ဖို့အတွက် 1. မီဒီယာလွတ်လပ်ခွင့်ဥပဒေတွေအမြန်ဆုံးပေါ်ပေါက်ဖို့လိုပါတယ်။ 2. မီဒီယာလွတ်လပ်ခွင့်ကိုတန်ဖိုးထားတဲ့မီဒီယာလုပ်ငန်းပိုင်ရှင်ကြီးများအားကောင်းလာဖို့လိုပါတယ်။၃ကြော်ညာအကူရက်တည်နေရတဲ့ဘဝကနေလွတ်မြောက်နိုင်ကြပြီးကိုယ်ပိုင်မီဒီယာအာဘော်ဒီကိုဝင်ငှရင်ရေရှည်ရက်တည်နေတဲ့အခြေအနေတွေကိုလည်းရောက်ဖို့လိုပါတယ်။ကျေးဇူးတင်ပါတယ်ကျွန်တော်ဂျင်မီပါ။
ောင်သူအမွေအမြဲတီးကြံလေအတိတ်ချမ်းပြူပဲ